27ရာစုပင်လုံညီလာခံကိုတိုင်းရင်းသားပေါင်းစုံတက်ဖွားအစိုးရရဲ့လိုက်လျောမှုအပေါ်မှာမူတည်တယ်လို့ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကဒုဥက္ကဋ္ဌနိုင်ဟန်သားကပြောဆိုလိုက်ပါတယ်။လက်မဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရမှာအစိုးရကနိုင်ငံရေးဆွေးနွေးပွဲတွေမှာကိုစားပြုတက်ရောက်ဆွေးနွေးမဲ့ကိုစားပြုအဖွဲ့ကိုခုနှစ်ပွင့်ဆိုင်လို့တမထားတဲ့အပေါ်တိုင်းရင်
ွေးခဲ့ရမှာတော့အစိုးရကနိုင်ငံရေးဆွေးနွေးပွဲမှာကိုစားပြုတက်ရောက်ဆွေးနွေးမယ်ကိုစားပြုအဖွဲ့ကိုခုနှစ်ပွင့်လို့သတ်မှတ်ထားတဲ့အပေါ်တိုင်းရင်းသားတွေဘက်ကလက်မခံပဲအရင်ကတိုင်းရင်းသားတွေသဘောတူထားတဲ့ကိုစားပြုအစုအဖွဲ့၃ပွင့်ဆိုင်သတ်မှတ်မှုကိုသာလက်ခံဖို့ဆုံးဖြတ်ခဲ့ကြပါတယ်တိုင်းရင်းသားတွေဘက်ကအစိုးရကောင်းစဉ်အောင်မှာလွတ်တော်အစိုးရတက်မတော်ဆိုပြီးအစုအဖွဲ့တွေအများကြီးခွဲပြီးဆွေးနွေးမှာကိုမလိုလားပါဘူးဒီအစုအဖွဲ့၃ခုစလုံးကိုပေါင်းပြီးတစုတည်းသတ်မှတ်ကဆွေးနွေးလို့ကြပါတယ်တိုင်းရင်းသားတွေဘက်ကတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့အစိုးရနဲ့နိုင်ငံရေးပါတီအစုအဖွဲ့တဲ့၃ခုနဲ့ပဲနိုင်ငံရေးဆွေးနွေးပွဲတွေကိုဆွေးနွေးလို့ကြပါတယ်ဒါနဲ့ပတ်သက်ပြီးညညတော့တိုင်းရင်းသားလူမျိုးမှာဖက်ဒရယ်ကောင်စီ UNFC ကဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပြပါတယ
်မူပေါင်းထဲမှာကခုနှစ်ဖွဲ့လို့ဖြစ်နေတယ်ဗျာအုပ်စုခုနှစ်စုခွဲထားတယ်အစိုးရရဲ့လွတ်တော်ရဲ့တပ်မတော်ရဲ့တိုင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးပါတီတွေရဲ့တိုင်းသားကိုပေါ်စားဖို့အစုဖွဲ့ရဲ့နောက်ပါဝင်သစ်ပါဝင်ထိုက်သူများဆိုပြီးတော့မှအုပ်စုခုနှစ်စုအနေနဲ့ပေါ့နော်အရေးသက်မတူပေမဲ့ပေါ့ဗျာအဲ့လိုခုနှစ်စုပုံစံမျိုးနဲ့ဒါတော့ပြတ်ထန်းထားတယ်ဒီဘိုင်းထဲမှာတော့ဒါကိုလက်မခံဘူးဒီဘိုင်းထဲမှာသူလက်ခံတဲ့အပိုင်းကတော့အားလုံးသဘောတူလက်ခံလိုက်တာကတော့အရင်သူရက်တည်တဲ့ပုံစံတိုင်းနဲ့သုံးသွင်းဆိုင်ပါမယ်လို့နော်ကြံတဲ့အင်အားစုတွေ CBO CSO တွေကတော့သူသက်ဆိုင်ရာကဏ္ဍတွေမှာမှသူကပါဝင်ပြီးတော့မှချိန်ဆွေးနွေးသွားမယ်ဆိုတဲ့သဘောထားမျိုးချမှတ်ပါတယ
်ဒါမဲ့27ရာစုပင်လုံးကြီးလာငန်းကိုတိုင်းရင်းသားပေါင်းစုံတက်ရောက်ဖို့ကအစိုးရရဲ့လက်ရောမှုပေါ်မှာသာမူတည်ရဲ့လို့နိုင်ဟန်သားကအခုလိုပြောဆိုလိုက်ပါသေးတယ်
။ဟောလာမယ့်27ရာစုပင်လုံးကြီးလာငန်းပေါ့နော်တက်မယ်မတက်ဘူးဆိုတဲ့အားကတော့ယူရအဖြစ်ကတော့အလုံးတက်ခြင်းနဲ့ဆန္ဒရှိတယ်နော်ဒါပေမဲ့တက်နိုင်မလားမတက်နိုင်ဘူးလားဆိုတဲ့ကိစ္စကတော့ဟော NCA ကိုလက်မှတ်ထိုးရမလားသူဒီမှာတက်ပြီရှိမလားဆိုတဲ့ကိစ္စပေါ်မှာလည်းအများကြီးစကားပြောပါလေ။အဲ့ဒီကိစ္စလည်းဒီနေ့ဒီဘိုင်းမှာလည်းအဆုံးပြပေးလို့မရဘူးဖြစ်နေပါလေနော်။ဒါအစိုးရနဲ့ပြန်ကြည့်ရအောင်မယ်။အစိုးရကတစ်ခါကသူတို့ပြောထားတဲ့ဟိုနိုင်ငံကြီးဆွေးနွေးပွဲမူပေါင်းကိုဆွေးနွေးမဲ့ပုံစံပေါ့ဗျာ။မူပေါင်းကိုအရင်ကြည့်မယ်။အဲ့ဒီပုံမှာလည်းသဘောတော့နားလည်ပြီးရတဲ့ပုံမှာမှတက်ရောက်နိုင်မယ်မတက်ရောက်နိုင်ဘူးဆိုတဲ့ဟာလည်းအဆုံးပြပေးလို့ရှိပါလေ
။ဒီကနေ့ဆွေးနွေးတဲ့နိုင်ငံကြီးဆွေးနွေးမှုဆိုင်ရာမူပေါင်းမှာကိုစားပြုမှုနဲ့စုဖွဲ့မှုအပါအဝင်နိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးနဲ့မျိုးရသဘာဝပတ်ဝန်းကျင်စတဲ့ကိစ္စတွေမှာဘုံသဘောထားတွေချမှတ်နိုင်ခဲ့တယ်လို့တိုင်းရင်းသားတွေကပြောပါတယ်ဒီကနေ့နိုင်ငံရေးဆွေးနွေးမှုမှာလက်ရှိရခိုင်ဒေသအရေးနဲ့ပတ်သက်ပြီးထည့်သွင်းဆွေးနွေးဖို့တင်ပြလာမှုတွေရှိတယ်လို့တိုင်းရင်းသားတွေဘက်ကပြောပါတယ်လက်တော်တိုင်းရင်းသားတွေအနေနဲ့ငြင်းငြင်းရေးနဲ့မျိုးသားညီချားစစ်ရေးလှုပ်ဆောင်တာမှာလက်ရှိအစိုးရအပေါ်မှာလည်းဆွေးနွေးမှုတွေရှိနေတာကြောင့်အခြေအနေဆွေးနွေးမှုတွေရှိနေရတယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌခုံမြင့်ထွန်းကပြောပါတယ်။
ဒါကြောင့်ဒီနေ့ဆွေးနွေးကြတဲ့ကြောင်းရအားလုံးကသူ့ဘက်ကမှဆွေးနွေးမှုတွေရှိရတယ်။တမတော်ဘက်မှဆွေးနွေးမှုတွေရှိရအစိုးရမှရှိတယ်။ထို့နည်းဖြင့်ကျွန်တော်တို့မှလည်းဆွေးနွေးမှုတွေရှိတယ်။မျိုးသားလူမှုအဖွဲ့ချုပ်ရေပောက်ပေါ်ဆိုင်ရာအရင်ကကျွန်တော်ဒီတိုင်းမှာနေရာလူတွေနဲ့မျိုးသားလူမှုအဖွဲ့ချုပ်ဆိုတာတမန်စီရေးတိုင်းသားလူတွေကိုအပြန်အလှန်အပြည့်အစုံပေးကြတာ။သို့တော်ဒီနေ့ချိန်ကမှာမျိုးသားလူမှုအဖွဲ့ချုပ်ဆိုတာအစိုးရဖြစ်တဲ့ချိန်အစိုးရအစိုးရလိုဆန္ဒပြတော့တော့ဒါမှမဟုတ်ရင်ဒါကတက်နေအစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့ရောဒီဟာမှာပြန်ပြီးတော့နှိမ့်ခုံလာလို့စိတ်ရည်ရရှိဒီစိုးရည်ကြီးကိုကျွန်တော်တို့ကအခုနည်းနည်းဆွေးနွေးပြီးတော့ပါပြည့်ညက်ရည်ကျွန်တော်တို့ရယူနိုင်ဖို့ဒီတွေ့ကျင်းပါတာကိုပြောချင်တယ်
ဒီကနေ့ဆိုရင်မညာရန်ညီလာခံကိုကျင်းပါတာ၄ရက်မြောက်ရှိပြီဖြစ်ပါတယ်ညီလာခံကိုမနှက်ဖန်ပါလေဆက်လက်ဆွေးနွေးတော့အောင်မှာဖြစ်ပါတယ်ရှင်